အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာစစ်သားတစ်ဖွဲ့ကသမ္မတမိုဟာမက်ဘာဇဝမ်ကိုဖျောက်ချပြီးတော့အာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂနဲ့အမေရိကန်တို့ကသမ္မတကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။အမေရိကန်အနေနဲ့ဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြှောက်ခံထားရတဲ့သမ္မတကိုအပြည့်အဝထောက်ခံတယ်လို့နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်
။ We condemn any effort to seize power by force.We're actively engaged with the Niger government, but also with partners in the region.
သမ္မတကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းနဲ့အတင်းအကျပ်ဒီအာနာသိန်းနဲ့လောက်ရမှန်သမျှကိုရှုံချကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ဂျာအစိုးရနဲ့မပြတ်အဆက်အသွယ်လုပ်နေတဲ့အပြင်ဒေတာရင်းကရောကမ္ဘာတဝန်းကပါအမေရိကန်မိတ်ဖက်နိုင်ငံတွေနဲ့ဆွေးနွေးမှုတွေရှိနေပြီးတော့အခြေအနေငြိမ်းငြိမ်းချမ်းချမ်းနဲ့မပြေလည်မချင်းဆက်လက်ထိတွေ့ဆွေးနွေးမှုတွေလုပ်နေမှာလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာရောက်ရှိနေစဉ်မှာပြောကြားခဲ့တာပါ။ကုလသမဂ္ဂကလည်းနိုင်ဂျာနိုင်ငံကဒီမိုကရေစီနီးလမ်းကျအာဏာရထားတဲ့အစိုးရနဲ့ပြည်သူတွေနဲ့တသားတဲ့ရပ်တည်နေကြောင်းကြေညာချက်ထုတ်ပြန်ပါတယ်။သမ္မတဘာဒဝန်ကိုဘာဇဝန်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်။သမ္မတဘာဇဝန်ကိုဖျောက်ချလိုက်ပြီလို့စစ်သားတစ်ဖွဲ့ကပုတ်ထုနေတော့ကရုပ်မြင့်တန်ကြားပေါ်ကလည်းကြေညာခဲ့ကြတာပါ။အစောပိုင်းတုန်းကတော့သမ္မတအဆောက်တပ်တွေကသမ္မတအင်တော်ကိုဝိုင်းထားခဲ့ပါတယ်။အနောက်အာဖရိကစီးပွားရေးအတိုင်းအဝိုင်းဖြစ်တဲ့ ECOWAS ကလည်းအာဏာသိမ်းမှုကိုအပြစ်တင်ခဲ့ပြီးတော့အာဏာသိမ်းဖို့ကြိုးစားသူအားလုံးတာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။သမ္မတကိုလည်းချွင်းချက်မရှိပြန်လွှတ်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်။